တော်ရရှိများခင်ဗျာမြန်မာနိုင်ငံရဲ့စိုးဝါးလာတဲ့လူခွင့်ရေးနဲ့နိုင်ငံရေးအခြေအနေပြောင်းလဲနိုင်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ကြားဝင်ဆောင်ရွက်ပေးဖို့တောင်အာဖရိကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုန်တော်ကြီးဒက်စမန်တူတူနဲ့ချက်သမရဟောင်းဗတ်စတပ်ဟာဗယ်တို့ရဲ့အကြီးပေါ်မြစ်တာရက်ခံချက်ဖက်ပေါ်လာခဲ့ပြီးတဲ့နောက်နိုင်ငံတကာစီမြန်မာဒီမိုကရေစီရေးထောက်ခံအားပေးတဲ့အဖွဲ့အစည်းများကလည်းအလားတူတောင်းဆိုလာကြပါတယ်နယူးယောက်ခြေဆိုင် Human Rights Watch အဖွဲ့ကလည်းတိုက်တွန်းတဲ့အကြောင်းကြေညာချက်တစောင်းဒီကနေ့ထုတ်ပြန်ခဲ့ပါတယ်အကြောင်းစုံကိုတင်ပြပေးပါလားဒေါက်တာသံခင်ဗျာ
ဟုတ်ကဲ့ဦးမင်းအောင်မြန်မာပြည်ကုလသမဂ္ဂလူကြုံရေးကောင်စီမှမကြာမီတင်ပြနိုင်နေမယ်မတင်ပြနိုင်ဘူးဆိုတဲ့ကိစ္စကိုမြန်မာပြည်လှုပ်ရှားသူတွေစိတ်ပါဝင်စားစွာစောင့်ကြည့်နေကြမှာပဲ Human Rights Watch အဖွဲ့ကလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ် Sam Zarifi ဟာHuman Rights Watch အဖွဲ့ရဲ့တူတည်တနာဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါလေ
Human Rights Watch believes that because of the regional and international dimension to the human rights abuses
မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူအခွင့်ရေးအခြေအနေဆိုးရွားမှုအတိုင်းအတာဟာပြည်တွင်းသာမကဒေသန္တရကိုလည်းရိုက်ခတ်စေတယ်လို့လူအခွင့်ရေးစောင့်ကြည့်အဖွဲ့ကယုံကြည်ပါတယ်အဲဒါကြောင့်မြန်မာနိုင်ငံကိစ္စကိုလုံခြုံရေးကောင်စီကတကယ်ကိုစိုးရိမ်မကင်ဖြစ်စရာကောင်းတဲ့နိုင်ငံတကာကိစ္စရတစ်ခုအဖြစ်ဒီနှစ်တင်ပြဆွေးနွေးဖို့အချိန်တန်ပါပြီ
မြန်မာနိုင်ငံရဲ့လူအခွင့်အရေးနဲ့နိုင်ငံရေးပြဿနာတွေအခြေအနေတွေဆွေးရနေကြောင်းလည်းမစ္စတာဇာရီဖီကဆက်လက်ပြောကြရမှာ
The problems of human rights in Burma start from the center and go all the way to the borders
မြန်မာနိုင်ငံရဲ့လူအခွင့်အရေးပြဿနာတွေဟာတိုက်ပြည်ရဲ့အလဲကနေငယ်စပ်တွေဘက်ကိုအထိရှန်ထွက်နေပါတယ်မြန်မာစစ်အစိုးရဟာအာရှမှာအဖိနှိပ်ဆုံးအစိုးရတွေထဲမှာပါဝင်ပါတယ်မြန်မာနိုင်ငံသားအားလုံးရဲ့အခြေခံလူအခွင့်အရေးတွေကိုချုပ်ချယ်ထားတဲ့အပြင်တိုင်းရင်းသားလူနည်းစုတွေနဲ့ပဋိပက္ခဖြစ်ရမှာလူအခွင့်အရေးချိုးဖောက်မှုတွေကိုစနစ်တကျကျယ်ကျယ်ပြန့်ပြန့်ပြုလုပ်နေပါတယ်လူဦးရေတန်းတဝက်လောက်ဟာပြည်တွင်းမှာအိုးအိမ်မဲ့ဖြစ်ကြရပြီးအထူးသဖြင့်ထိုင်းနိုင်ငံတို့အိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခဲ့ကြပါတယ်ဒါအပြင်မူရေးဆေးဝါးပေါင်းကိုရောင်းဝယ်မှု HIV AIDS ရောဂါပြန့်နှံ့မှုဟာဒေသန္တရအန္တရာယ်တစ်ခုဖြစ်နေပါပြီ
တက္ကသိုလ်၆၅ခုအတွင်လုံခြုံရေးကောင်စီဟာဆူဒန်ဘူရွန်ဒီစီယာရာလီအုံတို့ပါဝင်တဲ့နိုင်ငံပေါင်း20အကြောင်းတင်ပြဆွေးနွေးခဲ့တဲ့တာဒကအတွေ့အလွန်လောက်ရှိတာမှုအလားတူစိုးရင်ပွဲရအခြေအနေရှိနေပြီးဖြစ်တဲ့မြန်မာနိုင်ငံအရေးကိုလည်းအချိန်မနှောင့်မီဆောင်ရွက်ပေးတယ်နဲ့လို့ Human Rights Watch အဖွဲ့ကပြောပါတယ်လုံခြုံရေးကောင်စီမှဒီလအလဲကျဥက္ကဋ္ဌကရူမေးနီးယားနိုင်ငံဖြစ်ပြီးအမြဲတမ်းအဖွဲ့ဝင်၅နိုင်ငံတို့ကတရုတ်ပြင်သစ်ယူရှာဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ဖြစ်ပါတယ်။အလဲကျအဖွဲ့ဝင်နိုင်ငံတွေ၁၀နိုင်ငံနဲ့ဖိလစ်ပိုင်နဲ့ဂျပန်ပါဝင်ပါတယ်။မြန်မာနိုင်ငံရေးလုံခြုံရေးကောင်စီမှတင်ပြဆွေးနွေးနိုင်ဖို့၉နိုင်ငံရဲ့ထောက်ခံမှုရယူဖို့လိုအပ်ပါတယ်။လက်ရှိအနေအထားနဲ့ပတ်သက်လို့မစ္စတာဇာရီဖီက
We know that the United States, the United Kingdom, France and Romania have supported the idea of putting
အမေရိကန်ပြည်ထောင်စုဂျပန်ပြင်သစ်နဲ့ရိုမေးနီးယားနိုင်ငံတွေဟာကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာအရေးကိစ္စကိုတင်ပြဆွေးနွေးဖို့ထောက်ခံကြမယ်လို့ကျွန်တော်တို့သိထားပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရနဲ့ငွေကြေးစီးပွားရေးစည်းရေးအရာပတ်သက်နေတဲ့တရုတ်နိုင်ငံအပြင်ရုရှားကပါကန့်ကွက်နိုင်ခြေရှိပါတယ်။အထက်ကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီနှစ်ပါဝင်တဲ့ဖိလစ်ပိုင်နိုင်ငံလိုအဖွဲ့ဝင်နိုင်ငံတွေကိုအားကိုးရမှာဖြစ်ပါတယ်။
မြန်မာနိုင်ငံမှာအမျိုးသားပြည်နယ်ရင်ကြားစီ